ါပေမဲ့လို့အဲ့ဒါသဘောတရားအနေနဲ့ဒါစဉ်းစားဆင်ခြင်ကြည့်တာစိတ်ကတကယ်လက်ခံရလားလက်မခံတာသိတာလားမသိတာလားမသိတာအဲ့ဒါတော့မသိတဲ့အတွက်စိတ်ကောင်းနှလုံးကောင်းထားပြီးကောင်းမှုကုသိုလ်တွေလုပ်တယ်ဆိုတာအဲ့ဒါတွေကံနေမဟုတ်ဘူးလားအဲ့ဒီစိတ်ကောင်းနှလုံးကောင်းထားပြီးလုပ်တဲ့ကောင်းမှုကုသိုလ်တွေဟာအလုတ်တွေဆိုတော့အဲ့ဒီအလုတ်တွေကိုသင်္ခါရလို့ခေါ်တယ်အလုတ်ကသင်္ခါရပဲဒါကြောင့်မသိလို့ပြုလုပ်မိသည်အဲ့ဒီအလုပ်ပြောတာဘာမသိတာလဲယုတ်ခန္ဓာနာခန္ဓာရဲ့ဆင်းရဲအမှန်တဘာဝမသိလို့ဟိုဘက်ဘဝမှာလည်းပဲပိုချမ်းသာအောင်တိုးတက်အောင်မြင့်မားအောင်ကုသိုလ်အလုပ်လုပ်တယ်အဲ့ဒီအလုပ်ကသင်္ခါရပဲတကယ်လို့ညံချောလို့အကုသိုလ်အလုပ်လုပ်မိပြန်လဲအဲ့ဒီအလုပ်ဟာသင်္ခါရပဲနှုတ်နဲ့ပြောလည်းပဲနှုတ်ပြောအလုပ်သင်္ခါရပဲကိုယ်နဲ့ပြောလို့လဲကိုယ်နဲ့လို့တဲ့အလုတ်သင်္ခါရပဲစိတ်နဲ့ကြံတွေးလဲကြံတွေးတဲ့အလုတ်သင်္ခါရပဲစိတ်နဲ့ကြံတွေးတဲ့အခါကျတော့မနောသင်္ခါရနှုတ်နဲ့ကြံတွေးတဲ့နှုတ်နဲ့ပြောဆိုတဲ့အခါကျတော့ဝစီသင်္ခါရကိုယ်နဲ့ပြုလုပ်တဲ့အခါကျတော့ကာယသင်္ခါရအဲ့တော့ကိုနှုတ်စိတ်လို့ဘလို့ခွဲခွဲလူရင်းကတော့သင်္ခါရပဲဟုတ်တယ်မဟုတ်လားအဲလှုပ်သမျှသင်္ခါရကြီးပဲအဲ့ဒီလှုပ်တဲ့သင်္ခါရတွေဘာကြောင့်လှုပ်တာလဲဆိုတော့ကောင်းစားခြင်းချမ်းသာခြင်းအဆင်မြင့်ခြင်းလို့မဟုတ်လားကောင်းစားခြင်းချမ်းသာခြင်းအဆင်မြင့်ခြင်းလေဆိုတာကောင်းစားတဲ့ဘဝချမ်းသာတဲ့ဘဝအဆင်မြင့်တဲ့ဘဝကိုစွဲလန်းတာပဲမဟုတ်ဘူးလားမစွဲလန်းရင်လုပ်ပါမလားမလုပ်ဘူးအဲ့လိုစွဲလန်းတာဟာဒီဘဝရလို့ရှိရင်ချမ်းသာတယ်အဆင်မြင့်တယ်လို့ဆိုတဲ့ဘဝကိုသဘောကျလို့မဟုတ်ဘူးလားသဘောကျတာကတဏှာစွဲလန်းတာကဥပါဒာစွဲလန်းလို့လုပ်တာကသင်္ခါရတခါဘာကြောင့်သဘောကျတာလဲဆိုတော့ဆင်းရဲကိုဆင်းရဲမှန်သိရင်သဘောကျပါမလားဘာကြောင့်ကြားတာအခုတော့ဘာကြောင့်သဘောကျတာလဲအဲ့ဒီမသိတာကိုဘာခေါ်လဲအဲမသိလို့ပြုလုပ်မိသည်ဆိုတာအဲ့ဒါပြောတာနားလဲတယ်နော်ဟိုဘဲလူသာငမိုက်သာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ငါပြအာယုန်ဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်သံသာစုံဆံငါဖြင့်တဏှာလက်သက်ထင်နိုင်ကြ၍အေးရမရှိဆင်းရဲဖြစ်သည်ဝိဧသာကံလုံးလုံးသည်ဝတ်ဆိုတာလဲနေတာတော့ကြခွေးဖြစ်လိုက်တော့ကြနွားဖြစ်လိုက်တော့ကြနတ်ဖြစ်လိုက်တော့ကြပြမဖြစ်လိုက်တော့ကြငှက်ဖြစ်လိုက်တော့ကြငရဲကြလိုက်တော့ကြလူပြန်ဖြစ်လိုက်နေလဲနေတာကိုဝတ်အဲ့တော့လဲနေတဲ့ဝတ်နဲ့ပဋိစ္စသမုပ္ပါဒ်နဲ့သဘောမတူဘူးလားမတူဘူးပဲလဲနေတာပဋိစ္စသမုပ္ပါဒ်ကလည်းလဲနေတာပဲဝတ်ကလည်းလဲနေတာပဲအဲ့ဒီဝတ်ဆင်းရဲရဲ့သားကောင်ဆိုသဖြင့်ဝတ်ထဲမှာလဲပြီးတော့တဘဝပြီးတဘဝဖြစ်နေရတာဆင်းရဲလားချမ်းသာလားမသိတော့ကနောက်ဘဝဖြစ်တည်ပိုချမ်းသာအောင်လုပ်မဲ့အစဉ်တန်းမြဲအောင်လုပ်မဲ့လို့ဆိုတဲ့စိတ်မရှိဘူးလားအဲ့ဒီအစဉ်တန်းမြင့်တဲ့စိတ်အစဉ်ပြန်တန်းမြင့်တဲ့ဘဝချမ်းသာတဲ့ဘဝစွဲလန်းတာကဥပါဒံအဲ့ဒါလို့မစွဲလန်းခင်သာမန်သဘောကြတာကတဏှာဟုတ်ကဲ့လားအဲ့တော့အဲ့ဒီသာမန်သဘောကြတာဘာကြောင့်ဖြစ်တာလဲဆိုတော့သိလို့လားမသိလို့လား ဩဘဲလူသာငမိုက်သာအသင်္ကာအဝိဇ္ဇာပိတ်ဖုံးကား၍ငါးရာအာယုံဒုက္ခပုံမူအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်ခင်မင်တတ်မဲ့ကတဏှာတွဲကဖြစ်ရက်ကဥပါဒာဟုတ်လားခင်မင်တတ်မဲ့တွဲကဖြစ်ရက်အောက်ထက်သံသာဆုံးဆံငါဖြစ်ဆိုတာအောက်သံသရာအောက်ဘဝတွေကလည်းအောက်ဘဝတွေမှာလည်းဖြစ်လိုက်တာပဲအထက်သံသရာအထက်အထက်လူဘဝနတ်ဘဝတွေလည်းဖြစ်လိုက်တာပဲအဲဒါလို့ဖြစ်လိုက်တာဘာကြောင့်လဲဆိုတော့ခုနစွဲလမ်းမှုကြောင့်ဖြစ်တာဒါဖြင့်ဆွဲလန်းရောင်သက်သက်နဲ့လာပဲဟုတ်မလဲဆွဲလန်းတော့ရအောင်မလုပ်ဘူးလားအဲလုပ်တော့အဲ့ဒီလုပ်တဲ့အလုပ်ကြောင့်အောက်အောက်ဘဝတွေမှာရင်လည်းဖြစ်တယ်အထက်အထက်ဘဝတွေမှာလည်းဖြစ်တယ်လုပ်တာကအကြောင်းဖြစ်တာကအကျိုးဘယ်ဟာဖြစ်ဖြစ်အလုပ်ကအကြောင်းအလုပ်ကြောင့်ဖြစ်ပေါ်လာတာအကျိုးမဟုတ်လားအဲအဲ့ဒီလုပ်တာကိုသင်္ခါရခေါ်တာပေါ့လောက်တာဩသင်္ခါရကောင်းတာလုပ်ရင်ပုံညာပြီးသင်္ခါရမကောင်းတာလုပ်ရင်အပုံညာပြီးသင်္ခါရဒါကြောင့်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ရသံသာဆုံးဆံငါဖြင့်တဏှာလက်သက်ထင်နိုင်ချေ၍เอเรไม่ศีสิ้นแห่ผีบีโกอีตากองลงลงดีไกอะราปฏิสัตตมุปปะเป็นหมอล่ะอะยังก็รอตี้แห่ล่ะเออปฏิสัตตมุปปะยွตနေပြီးတော့ปฏิสัตตมุปปะမှာမသိเนาะศีลမသိလို့ပြုလုပ်မိသည်အခုပြောတဲ့အတိုင်းမသိတာဘာမသိတာလဲဆိုတော့ခန္ဓာ၅ပါးခန္ဓာကိုယ်နဲ့စိတ်ဟာဆင်းရဲအမှန်ပဲလို့ဒုက္ခသစ္စာကိုလည်းမသိဘူးအဲ့ဒီဆင်းရဲအမှန်ခန္ဓာ၅ပါးဟာဘာကြောင့်ဖြစ်တာလဲဆိုတော့လိုခြင်းလို့ဖြစ်တာတဏှာမလိုခြင်းဒီခန္ဓာကြီးမဖြစ်ဘူးလိုခြင်းလို့ဖြစ်တာအဲ့တော့ဒီဆင်းရဲအမှန်ဒုက္ခသစ္စာကြီးဖြစ်ပေါ်နေတဲ့အကြောင်းလိုခြင်းတဲ့တဏှာဒါကြောင့်ဖြစ်တာပဲလို့လည်းမသိဘူးဒါကြောင့်ဖြစ်တာပဲလို့လည်းမသိလို့သာလိုခြင်းနေတာမဟုတ်လားသိရင်လိုခြင်းမမလားအဲမသိလို့လိုခြင်းနေတာအဲ့တော့လိုခြင်းလို့ဖြစ်တာတဲ့အဲ့ဒီလိုခြင်းနေဆိုတာတဏှာသူဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သမှုရိယသစ္စာဒါကိုလည်းမသိဘူးတဲ့သူ့ကြောင့်ဒီဆင်းရဲတွေဖြစ်တာဒီခန္ဓာလည်းသူ့ကြောင့်ဖြစ်တာယုတ်ခန္ဓာနံခန္ဓာလူဘဝနတ်ဘဝစသည်အဲ့ဒါတွေလည်းဒီတဏှာကြောင့်ဖြစ်တာလိုချင်တာကြောင့်ဖြစ်တာပဲတတ်မေတ္တာကြောင့်ဖြစ်တာပဲအဲ့ဒါကိုလည်းမသိဘူးတဲ့အဲ့ဒါသမှုရိယသစ္စာကိုမသိတာသမှုရိယသစ္စာမသိတာအဲ့တော့အကြောင်းမသိတော့အကြောင်းကိုပယ်သတ်လိုက်လို့ရှိရင်အကျိုးဆင်းရဲမဖြစ်ဘူးဆိုတဲ့သဘောကိုသိပါမလားမသိဘူးအကြောင်းကိုပယ်သတ်လိုက်လို့ရှိရင်အကျိုးဆင်းရဲမဖြစ်ပါဘူးအကျိုးဆင်းရဲငြိမ့်တော့မယ်ဆင်းရဲမရှိတော့ဘူးဆိုတာအဲ့ဒါနိရောဓသစ္စာဒီသဘောလည်းမသိဘူးတဲ့အကြောင်းမှမသိဘူးဆိုတော့အကြောင်းချုပ်ငင်းရင်အကျိုးဆင်းရဲဖြစ်ပေါ်မယ်ဆိုတော့လည်းမသိဘူးပေါ့အဲ့ဒါအကျိုးဆင်းရဲချုပ်ငင်းသွားတာဟာနိရောဓသစ္စာဘာကြောင့်အကျိုးဆင်းရဲချုပ်ငင်းရသလဲဆိုတော့သူ့ကိုဖြစ်စေတဲ့အကြောင်းကိုပယ်တတ်နိုင်လိုက်လို့သူ့ကိုရှင်းပြနိုင်လိုက်လို့အကြောင်းတရားဖြစ်တဲ့သမှုရိယသစ္စာကိုရှင်းပြနိုင်လိုက်လို့နိရောဓသစ္စာအကျိုးဆင်းရဲတွေမဖြစ်ဘဲခြုံငိမ့်နေဒီနိရောဓသစ္စာလည်းမသိဘူး။အ အဲ့ဒါတွေမသိတော့ဒီဆင်းရဲမရှိအောင်လုပ်တဲ့နေလေမသိဘူးတဲ့ဆင်းရဲဆိုတာရှိနေတာမရှိအောင်ငြိမ့်သွားအောင်ချုပ်သွားအောင်ကုန်သွားအောင်လုပ်လို့ရတယ်ဆိုတာသဘောမပေါက်တဲ့အခါကျတော့တဲ့အဲ့ဒီသဘောမပေါက်တဲ့ဟာနိရောဓသစ္စာကိုမသိတာအဲ့လိုမပေါက်တဲ့အခါကျတော့ဆင်းရဲမရှိအောင်လုပ်တဲ့နေလေမရှာတော့ဘူးမစင်စားတော့ဘူးမကြံစည်တော့ဘူးမတွေးတော့ဘူးဒီတော့ဆင်းရဲမဖြစ်အောင်လုပ်တဲ့နေခေါ်တဲ့မေဃသစ္စာလည်းမသိဘူးအဲရောသစ္စာပဲနှစ်ပါးမသိတော့အဲ့ဒီဆင်းရဲမဖြစ်အောင်လုပ်တဲ့နေဆိုတာအဲ့မဂ္ဂင်၈ပါးမေဃသစ္စာတရားပဲဒီမဂ္ဂင်၈ပါးမိမိသဏ္ဍာန်ဖြစ်ပွားအောင်အားထုတ်လို့ရှိရင်ဒီဆင်းရဲတွေငြိမ့်နေဆိုတာမသိဘူးအဲ့ဒါလဲအဝိဇ္ဇာပဲဒါကြောင့်ဆင်းရဲအမှန်တဘာဝမသိဘူးအဝိဇ္ဇာအဲ့ဒီဆင်းရဲဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းတရားလည်းမသိဘူးသမုဒိယသစ္စာအဲ့ဒါလဲအဝိဇ္ဇာအဲ့ဒီအကြောင်းကိုပယ်သလို့ရှိရင်အကျိုးဆင်းရဲမဖြစ်ဘဲနဲ့လုံးဝငြိမ့်သွားတယ်ဆိုတော့និရောဓသစ္စာဒါကိုလည်းမသိဘူးအဝိဇ္ဇာပဲအဲ့ဒါလို့မသိတဲ့အတွက်ဆင်းရဲငြိမ့်အောင်လုပ်တဲ့နေရှိမှန်းလည်းမသိဘူးရှားလည်းမရှားဒါကြောင့်မလို့အဲ့ဒီနေကိုမသိတာလည်းအဝိဇ္ဇာမကသစ္စာအဲ့သစ္စာလေးပါမသိတာအဲ့ဒီတော့ဘာဖြစ်တယ်လဲလို့ဆိုတော့ဆင်းရဲကိုဆင်းရဲမှမသိတော့ချမ်းသာလို့ထင်တယ်ကောင်းတယ်လို့ထင်တော့ဒီယုံနဲ့နံဒီခန္ဓာကိုယ်နဲ့ဒီစိတ်ပဲထခါတာကဖြစ်ပြီးတော့တစ်ဆင့်နဲ့တစ်ဆင့်တဘဝနဲ့တဘဝအဆင့်မြင့်ရင်ချမ်းသာခြင်းနဲ့စိတ်တွေပဲဖြစ်တော့အဲ့ဒီချမ်းသာခြင်းအဆင့်မြင့်ခြင်းနဲ့စိတ်ခေါ်တဲ့ဘဝတဏှာကချမ်းသာအောင်ဆိုပြီးတော့ကောင်းတာတွေလုပ်တယ်မကောင်းတာတွေလုပ်တယ်ကောင်းတာတွေလုပ်တယ်ကုသိုလ်သင်္ခါရမကောင်းတာတွေလုပ်တယ်အကုသိုလ်သင်္ခါရကုသိုလ်သင်္ခါရကိုပုံညာပြီးသင်္ခါရခေါ်တယ်အကုသိုလ်သင်္ခါရကိုအပုံညာပြီးသင်္ခါရခေါ်တယ်အဲ့ဒါမသိလို့ပြုလုပ်မိပြီဆိုတာအဝိဇ္ဇာပစ္စယမသိလို့သင်္ခါရပြုလုပ်မိတယ်အဝိဇ္ဇာပစ္စယသင်္ခါရမသိလို့ပြုလုပ်မိတယ်အဲပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်တယ်နောက်ဘုရားဘဝကောင်းဘဝမွန်နေဖြစ်ဖို့ရာအတွက်ตายာတ္တမေတ္တာနဲ့ပဲဘဝကောင်းဘဝမွန်ဖြစ်ဖို့အတွက်ကောင်းတာတွေလုပ်မိတယ်ကုသိုလ်သင်္ခါရတွေမကောင်းတာတွေလုပ်မိတယ်အကုသိုလ်သင်္ခါရတွေအဲ့ဒီအလောက်ကြောင့်ပဲနောက်တဘဝဖြစ်တယ်အဲ့ဒီအလောက်ကြောင့်ပဲတဘဝဖြစ်တယ်အဲ့ဒီအလောက်မလောက်ဘူးဆိုရင်ဘဝမဖြစ်ဘူးအဲ့ဒီအလောက်ကိုပဲကံလို့ခေါ်တယ်လေကုသိုလ်သင်္ခါရကိုကုသိုလ်ကံခေါ်တယ်အကုသိုလ်သင်္ခါရကိုအကုသိုလ်ကံခေါ်တယ်အဲ့ဒါလုံမိတာနဲ့နောက်ဘဝအသစ်ဖြစ်တော့တာအဲ့တော့ဘဝအသစ်ဖြစ်တဲ့အခါကျတော့စိတ်အသစ်ရုပ်အသစ်မဖြစ်ပေဘူးလားအဲ့လိုဖြစ်တာမှာစိတ်အသစ်ကဗရာဏကြဗရာဏကြလို့အစာဆုံးစိတ်ကိုပဋိသန္ဓေစိတ်လို့ခေါ်လိုက်တယ်အဲ့ဒီစိတ်ဝိညာဉ်ကလုတ်လို့ဖြစ်တာတဲ့မလုတ်ရင်မဖြစ်ဘူးတဲ့လုတ်လို့ဖြစ်တယ်ဆိုတာသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏဘဝတဘဝမှာအစာဆုံးစိတ်နဲ့တဘဝလုံးမှာဖြစ်တဲ့စိတ်တွေဖြစ်ပေါ်တယ်တဲ့အစာဆုံးပဋိသင်္ဍေစိတ်လဲဒီလုတ်လို့ဖြစ်လိုက်တာပဲနောက်နောက်စိတ်တွေလဲဒီလုတ်လို့ပဲဖြစ်လိုက်တာပဲလုံးလို့ဖြစ်တာကိုသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်လို့ခေါ်တယ်အဲ့တော့စိတ်ကလေးဖြစ်ပြီးတဝါအစဆုံးစိတ်ကလေးဖြစ်ပြီးဆိုတော့ယုတ်ကလည်းသူနဲ့အတူဖြစ်နေပြီဆိုတော့အဲ့ဒီပဋိသန္ဓေကလေးပြက်သွားပြီးဆေးကြောင့်ဖြစ်စေသူသုံးတရားကြောင့်ဖြစ်စေပြက်သွားပြီဆိုရင်တော့နောက်မဆက်ဘူးပေါ့လေဒါဆိုရင်မပြက်ဘူးဆိုရင်တော့သူမဆက်ပေဘူးလားနောက်ဆက်တဲ့အခါကျတော့စိတ်အဆက်ဆက်ဖြစ်မသွားဘူးလားရုပ်အဆက်ဆက်ဖြစ်မသွားဘူးလားအဲဒီအစာဆုံးပဋိသင်္ဍေစိတ်ကလေးကြောင့်နောက်ထာစိတ်အဆက်ဆက်ရုပ်ဆက်ဆက်ဖြစ်တယ်အဲ့ဒါကိုပဲနာမရူပလို့ခေါ်တယ်ဝိညာဏပစ္စယစိတ်ဝိညာဉ်ကြောင့် နာမရူပစိတ်အဆက်ဆက်ရုပ်အဆက်ဆက်ဖြစ်သွားတယ်စိတ်အဆက်ဆက်ရုပ်အဆက်ဆက်ဖြစ်သွားတဲ့အတွက်ပဲတတ္တဝါဆိုတာပေါ်လာတာပေါ့မဟုတ်ဘူးလားတတ္တဝါဆိုတာပေါ်လာတာပေါ့ဒါကြောင့်မသိလို့ပြုလို့မိသည်ပြုလို့မိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်ဆက်ဆက်ဖြစ်သည်အဲ့ဒါပြောတာသဘောပေါက်လားဟုတ်တယ်နော်အခုနဒီနာကဥပဇင်းကရွတ်တယ်တော့သူစကံတုံးတလုံးထားပြီးပြောတယ်ဘုန်းကြီးကသူစကလုံးဘေးဦးမဆိုင်ဖင်နဲ့အလာနေလိုက်တယ်သူပြောတာဝိညာဏဝိညာဉ်ဆိုတဲ့စကလုံးကိုသူပြောတာပါပြောခြင်းမှမသိဘူး gain ပြောသမှာအောင်ပါတော့ဥစဉ်ဟမ်သူပြောခြင်းနာကအများရေးတာကဝိညာဉ်ကိုဝါရေလုံးကြီးပြင်ဝိနောက်ကညာမီးလို့တတ်ပြီးတော့ဝိညာဉ်လို့ရေးကြတာဟုတ်အခုဒီစာထဲမှာကဝိညာဉ်လို့ပါနေတယ်ဒါကြောင့်သူကမှားနေပါတယ်ဖေဟာလို့သူလျှောက်ချင်တာအဲ့ဒါပဲဝိညာဏဝိညာဏဓိဋ္ဌာရမှားနေပါတယ်ဖေဟာလို့သူကလျှောက်ချင်တာဘာကြောင့်လဲဆိုသူတွေ့ထားတဲ့ဝိညာဉ်တွေကညမိတို့အသက်နဲ့တွေ့ထားတာဟုတ်အဲ့ဒါဗမာတွေအဲ့ဒါအဲ့ဒီမှာမကွဲပြားတာပဲဝိညာဉ်ကနှစ်မျိုးရှိတယ်အသက်ဝိညာဉ်ရဲ့စိတ်ဝိညာဉ်အများယူဆထားတဲ့အသက်ဝိညာဉ်ဆိုတာက soul ကိုပြောတာ soul ဆိုတာ soul soul လတ္တဝယသနာမှာအသက်ရှိတဲ့ဝိညာဉ်ရှိတယ်ဆိုတာ soul ဆိုတဲ့အတ္တကိုပြောတာအဲ့ဒီ soul ဟာပါဠိလိုအတ္တမြန်မာလိုဝိညာဉ်မြန်မာလိုအသက်အဲ့ဒီအတ္တကိုအဲ့ဒါကိုအသက်ဝိညာဉ်လို့သုံးတယ်နောက်တစ်ခုကစိတ်ဝိညာဉ်စိတ်ဝိညာဉ်လဲမြန်မာကများသောအားဖြင့်ဝိညာဉ်မှာညာမီးတို့နဲ့ပဲရေးကြတယ်မကွဲပြားဘူးစိတ်ဝိညာဉ်ဆိုတာကအခုနအသက်နဲ့တခြားသည်သိတာလေးပြောတာ consciousness အင်္ဂလိပ်လိုဆို consciousness သိတာလေးအာယုံမဲလို့သိလိုက်တာသိပြီးရင်ပြီးရောခုနပြောတဲ့သူသိလိုက်တယ်သိပြီးတာနဲ့ဒီစိတ်ရဲ့အဖို့တွေပါလာတယ်ဆိုတာပြောတာအဲ့ဒီစိတ်ကိုပြောတာအဲ့ဒီအသိကလေးကိုသိတာလေးကိုစိတ်တလို့ခေါ်တယ်ဝိညာဏလို့ခေါ်တယ်မနောလို့ခေါ်တယ်အဲ့ဒီစိတ်ကိုလည်းပဲစိတ်ဝိညာဉ်လို့အသက်ဝိညာဉ်ရေးတယ်လို့ရေးကြတော့စိတ်ဝိညာဉ်နဲ့အသက်ဝိညာဉ်ရောထွေးနေတယ်ရောထွေးနေတော့စိတ်ကိုပဲအသက်ဝိညာဉ်လို့တချို့ကထင်နေတယ်အသက်ဝိညာဉ်နဲ့စိတ်အတူတူပဲလို့ထင်နေတယ်အဲဒါကြောင့်ဘုန်းကြီးကခွဲခြားပြီးရေးတာအသက်ဝိညာဉ်ကညာမီးတို့သစိတ်ဝိညာဉ်ကညာကြီးမှနာကြီးသဝိညာဏဆိုတဲ့ပါဠိကိုမြန်မာကဝိညာဉ်လို့တဲ့အသံထွက်ထားတာအဲဒါကြောင့်နာခြေတတ်တဲ့ဝိညာဏဝိညာဉ်ဆိုရင်စိတ်လို့မှညာမီးတို့တတ်တဲ့ဝိညာဉ်ဆိုရင်အများခေါ်နေတဲ့မရှိဘဲနဲ့ရှိတယ်လို့လုံနေတဲ့အတ္တအသက်ဝိညာဉ်လိပ်ပြာဆိုးလို့ဆိုတာကိုမှကြားလာဥစ္စာနားလည်ပြီလားအေးအဲ့ဒါမှားတာမဟုတ်ဘူးမှန်တာဟုတ်ကဲ့လားဝိညာဏဝိညာဉ်ဆိုတာအဲ့ဒီမှာကောပါတယ်မဟုတ်လားသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏဝိညာဉ်ဖြစ်သည်ဆိုတာစိတ်ကိုပြောတာအသက်ပြောတာမဟုတ်ဘူးစိတ်ဝိညာဉ်စိတ်ဝိညာဉ်အဲ့ဒါကြောင့်စိတ်ဝိညာဉ်ကိုနာကြီးတတ်ပြီးရေးအသက်ဝိညာဉ်ခေါ်တဲ့မရှိဘဲနဲ့ရှိတယ်လို့ထင်နေတဲ့အတ္တဆိုအသက်ဆိုတဲ့ဟာကိုရေးတော့အဲ့ဒါရေးတော့ညာမီးလိုနဲ့သအသက်ဝိညာဉ်အဲမြတ်စွာဘုရားကမရှိဘူးဆိုတာအဲ့ဒီအသက်ဝိညာဉ်ကိုမရှိဘူးလို့ပြောတာအဲ့ဒီအတ္တကိုမရှိဘူးလို့ပြောတာ အဲ့ဒါကိုပဲအနတ္တလို့ခေါ်တယ်အနတ္တအသက်ဝိညာဉ်ဆိုတာမရှိဘူးပုဂ္ဂိုလ်သတ္တဝါဆိုတာမရှိဘူးအဲ့ဒါပြောတာအဲ့ဒီဝိညာဉ်ကြတော့ညာမီးလို့သာဒါကြောင့်ဘုန်းကြီးတက္ကသိုလ်ဓမ္မသဘင်ထဲမှာအဲ့ဒီစကလုံးနှလုံးကိုရှင်းပြပေးထားတယ်ရှင်းပြပြီးတော့ကြွဲကြအောင်ဒီလိုရေးလို့အဲ့ဒါလိုပြောထားတယ်ဘုမယံလူတွေကစိတ်ကိုပဲအသက်ဝိညာဉ်ခေါ်လို့ခေါ်အသက်ဝိညာဉ်ပဲစိတ်လို့ခေါ်လို့ခေါ်အဲ့တော့လူသေးသွားရင်ရုပ်ခန္ဓာကြီးကတော့ဒီမှာကျန်နေပါတယ်စိတ်ကလေးကရှိနေတယ်ဒါကြောင့်ရှိနေတဲ့စိတ်ကလေးဝိညာဉ်လေးကနောက်ဘဝကူးသွားတယ်နဲ့အဲ့ဒါလို့ပြောတယ်အဲ့ဒါလို့ယူဆတယ်အဲ့ဒီတော့ရှုပ်ထွေးကုန်ရောဟုတ်ကဲ့လားကဲအခုကနားလည်ပြီလားအသက်ဝိညာဉ်ဆိုတာမရှိတဲ့ဟာမရှိဘဲနဲ့ရှိတယ်လို့ထင်နေတဲ့ဟာမြတ်စွာဘုရားကအဲ့ဒါကိုအနတ္တလို့ပြောတာအဲ့ဒါကိုရေးရင်ညာမီးလို့သတ်သိနေတဲ့စိတ်ကလေးကိုရေးရင်ဝိညာဏဆိုတဲ့စကားလုံးကလာတဲ့အတွက်ဝိညာဉ်လို့ညာကြီးမှနာနာကြီးသတ်ဟုတ်ပြီလားအဲဘုန်းကြီးကအဲ့လိုလေးရှင်းအောင်ပြောရင်တော့ခုနဒီဥစဉ်ထအော်တဲ့အခါကျတော့ဘုန်းကြီးကအသာနေလိုက်တယ်ဘာမှမပြောလိုက်ဘူး။ဘာကြောင့်လဲဆိုနည်းနည်းရှေ့ရှေ့ပြောမှရှင်းမှဖြစ်လို့။ဟုတ်ကဲ့လား။သင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏစိတ်ဝိညာဉ်ဖြစ်သည်အဲ့ဒီစိတ်ဝိညာဉ်ဟာတဘောဟာအစအဆုံးပဋိသင်္နေစိတ်ကသာပြီးတဘောဟာလုံးရှိတဲ့စိတ်တွေအကုန်လုံးကိုပြောတာဒါတွေဆက်ဆက်ဆက်ဆက်ဖြစ်သွားတယ်ဝိညာဏပစ္စယပထမဆုံးစိတ်ကလေးဖြစ်တဲ့အတွေ့နာမရူပနောက်နောက်စိတ်ခေါ်တဲ့နန္တရားရောသူရဲ့မိရာယုတ်တရားတွေရောဆက်ခါဆက်ခါဖြစ်သွားတော့ပုဂ္ဂိုလ်ကောင်တတ္တဝါကောင်ကြီးဖြစ်လာရတယ်အဲ့ဒီယုတ်တရားစိတ်တရားတွေဆက်ဆက်ဖြစ်တဲ့အခါကျတော့မှအမိဝမ်းထဲမှာပဲသူယသတ္တဗရင့်နေအခါကျတော့မျက်စိလည်းပေါ်လာတယ်နားလည်းပေါ်လာတယ်နှာခေါင်းလည်းပေါ်လာတယ်ခြေလည်းပေါ်လာတယ်ကာယပဇာရကိုယ်လည်းပေါ်လာတယ်အဲ့ဒါကိုအာယတနလို့ခေါ်တယ်နာမရူပပစ္စယနာနေယုတ်တွေဆက်ခါဆက်ခါဖြစ်လိုက်လို့သလာယတနာမျက်စိလည်းပေါ်လာတယ်နားလည်းပေါ်လာတယ်နှာခေါင်းလည်းပေါ်လာတယ်ခြေလည်းပေါ်လာတယ်ကိုယ်လည်းပေါ်လာတယ်စိတ်လည်းပေါ်လာတယ်အဲ့ဒါပြောတာအာယတန6ပါးဆိုတာနာယုတ်အဆက်ဆက်ဖြစ်လာတော့သူပဋိသင်္နေကရင့်လာတဲ့အခါသူ့အချိန်ကြတော့အဲ့ဒီမျက်စိနားနာခြေကိုယ်စိတ်တွေဖြစ်လာတာကိုပဲအာယတန6ပါးဖြစ်ရတယ်အဲ့ဒီအာယတန6ပါးကြောင့်ပဲအမေဝမ်းထဲမှာလည်းပဲတချို့အာယုန်နဲ့ထိပ်ပြီးတော့ထိတွေ့မှုဖြစ်တယ်အမေဝမ်းထဲကကျွတ်တဲ့အခါမှာတော့အာယုန်၅ပါးလုံးနဲ့ထိတွေ့မှုတွေဖြစ်တယ်မျက်စိနဲ့အစင်းနဲ့ဆုံမိတယ်နားနဲ့အလံနဲ့ဆုံမိတယ်နှာခေါင်းနဲ့အနတ်နဲ့ဆုံမိတယ်ရှာနဲ့အရသာနဲ့ဆုံမိတယ်ကိုယ်နဲ့ထိတွေ့စရာနဲ့ဆုံးမိတယ်စိတ်နဲ့ကြံတွေးเสียသဘောနဲ့ဆုံးမိတယ်အဲ့ဒီဆုံးမိတာကိုဖတ်တာလို့ခေါ်တာဒါကြောင့်မို့လို့အာယတနာကြောင့်အာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံးမှုဖြစ်သည်ဆိုတာအဲ့ဒါပြောတာဖတ်တာပြောတာညစိတ်ရှိလို့အစင်းနဲ့တွေ့ဆုံနဲ့နားရှိလို့နှာခေါင်းနဲ့တွေ့ဆုံနဲ့အသံနဲ့တွေ့ဆုံနဲ့နှာခေါင်းရှိလို့အနတ်နဲ့တွေ့ဆုံနဲ့ရှားရှိလို့အရာသာနဲ့တွေ့ဆုံနဲ့ကိုယ်ရှိလို့ထိတွေ့စရာနဲ့တွေ့ဆုံနဲ့စိတ်ရှိလို့ကြံတွေ့စရာသဘောနဲ့တွေ့ဆုံနဲ့အဲ့ဒီတွေ့ဆုံတာဟာဖတ်တာပဲအဲ့ဒါတွေ့ဆုံလိုက်ပြီဆိုတဲ့ကခန္ဓာကိုယ်တွင်မှဖြစ်စေခန္ဓာကိုယ်ပြင်ပမှဖြစ်စေဆိုကြပါစို့နားနဲ့အသံနဲ့တွေ့ဆုံလိုက်ပြီဆိုကြတဲ့က ကောင်းတာဖြစ်ဖြစ်မကောင်းတာဖြစ်ဖြစ်ခံစားမှုတစ်ခုမဖြစ်ဘူးလား ဖြစ်တာပဲအတန်လေးကตายရတယ်နားထောင်ကောင်းနေဆိုရင်ကောင်းတဲ့ခံစားမှုအတန်ကြီးကသိုးသွားသိုးသွားနေကြားလို့မကောင်းဘူးဆိုရင်မကောင်းတဲ့ခံစားမှုအဲ့ဒါကိုဝေဒနာခေါ်တာဒါကြောင့်อายตนะเนอายุตุ้ยสงหมู่จองขันษาหมู่ဖြစ်သည်นาแลล่ะกายนาแลเยดอบีฮะดอบีเลม้อตัวไปยันสิ้นซะจีเนาะมะตีลุปิลุมีติပြုလို့မိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်အဆက်ဆက်ဖြစ်သည်နာယုတ်အဆက်ဆက်ကြောင့်အာယတနာ6ပါးဖြစ်သည်အာယတနာ6ပါးကြောင့်အာယုန်နှင့်တွဲဆုံမှုဖြစ်သည်တွဲဆုံမှုကြောင့်အာယတနာနဲ့အာယုန်တွဲဆုံတော့ခံစားမှုဖြစ်တယ်ကောင်းတာလေးခံစားရရင်အဲ့ဒါလေးကိုမသာယာမတတ်မဲ့ဘူးလားအဲ့တော့ခံစားမှုကြောင့်သာယာတတ်မဲ့မှုဖြစ်တယ်တခါမကောင်းတာလေးခံစားရပြန်တဲ့အခါကျတော့မကောင်းတာခံစားပြီးတော့အမွက်လေးငှနေတော့စားကလည်းငံလိုက်တာဟဲ့မနေ့ကလို့စားပေါ့ပေါ့ဟင်းနေဆိုကောင်းမှာပဲလို့ကောင်းတာသွားပြီးမတတ်မဲ့ဘူးလားမကောင်းတာနဲ့တွေ့ပြန်လို့လည်းကောင်းတာလန်တတ်မဲ့တယ်ကောင်းတာနဲ့တွေ့ပြန်လည်းကောင်းလို့ပဲတတ်မဲ့တယ်ခံစားမှုကြောင့်သာယာတတ်မဲ့မှုဖြစ်တယ်အဲ့ဒီသာယာတတ်မဲ့မှုတွေမနေဘူးဆိုလို့ရှိရင်တော့တိုးတိုးမသာယာဘူးလားတိုးတိုးမတတ်မဲ့ဘူးလားတတ်မဲ့တဲ့အခါကျတော့ဝိသတတုံးစာရုံနဲ့မကျင်တတ်ဘူးအဲနောက်ထပ်ဒုတိယတတုံးအဲ့ဒါနဲ့လည်းမကျင်တတ်ဘူးနောက်ထပ်တတိယတတုံးအဲ့တော့တိုးတိုးတက်မဲ့လာတာအဲ့ဒါစွဲလန်းတယ်လို့ခေါ်တယ်။ဘာရတက်မဲ့မှုကြောင့်စွဲလန်းမှုဖြစ်သည်။အဲ့တော့စွဲလန်းမှုမှဖြစ်ပြီဆိုရင်တော့ကိုယ်စွဲလန်းတဲ့အရာရအောင်မလုပ်ဘူးလား။ဒီဘဝမှာလည်းရအောင်လုပ်ပါပဲ။နောက်ဘဝလည်းရအောင်လုပ်ပါပဲ။အဲ့တော့ရအောင်လုပ်တဲ့အလုပ်ဆိုတာစွဲလန်းမှုကြောင့်ဖြစ်တာပဲ။အဲ့ဒီရအောင်လုပ်တဲ့ဆွဲလန်းမှုကြောင့်ရအောင်လုပ်တဲ့အလုပ်ကိုကံဘဝလို့ခေါ်တယ်ဘဝမှာဥပပတ္တိဘဝဆိုတာလူဘဝနတ်ဘဝပြင်မဘဝဒါတွေပြောတာနောက်တစ်ခါဘဝတစ်ခုကအဲ့ဒီဘဝမှာဖြစ်တော့မဲ့သူနောက်ဘဝဖြစ်ဖို့ရာအတွက်အလုပ်တွေမလုပ်ဘူးလားအဲ့ဒါတွေကိုလည်းဘဝလို့ခေါ်လူဘဝနတ်ဘဝဖြစ်တာကိုလည်းပဲဘဝလို့ခေါ်တယ်အဲ့ဒီဘဝမှာပဲဟိုဘက်ဘဝမှာဖြစ်ဖို့ရအကြောင်းဖြစ်တဲ့ကောင်းတဲ့အလုပ်မကောင်းတဲ့အလုပ်တွေလည်းလုပ်တယ်အဲ့ဒီလုပ်တာတွေလည်းဘဝပဲအဲ့တော့ဖြစ်တဲ့ဘဝကဥပပတ္တိဘဝခေါ်တယ်လွယ်လွယ်ဆိုရင်လုပ်တာကကာမဘဝခေါ်တယ်လူရင်းကတော့ကံရဲ့အလုပ်ရဲ့ကာမဘဝရဲ့အတူတူပဲသင်္ခါရရဲ့အတူတူပဲဒါကြောင့်စွဲလန်းမှုကြောင့်ပြုလုပ်မှုဖြစ်သည်ဆိုတာအခုဒီပဋိသတ်သုံးပုဒ်မှာမှာတော့နှစ်ခုခွဲထားတယ်ပြုလုပ်မှုကြောင့်ဥပပတ္တိဘဝလည်းဖြစ်တယ်ကာမဘဝလည်းဖြစ်တယ်ကာမဘဝဆိုတာလောက်တာတွေပြောတာဥပပတ္တိဘဝလည်းဖြစ်တယ်ကာမဘဝလည်းဖြစ်တယ်အဲ့ဒီကာမဘဝခေါ်တဲ့အလုတ်တွေလုံးလိုက်တော့ဒီအလုတ်ကြောင့်နောက်ထပ်တဘဝမလာဘူးလားအဲ့ဒါကိုဇာတိခေါ်တယ်အဲ့ဒီဘဝဖြစ်ကြောင်းအလုတ်တွေလုံးလိုက်လို့အဲ့ဒီကာမဘဝခေါ်တဲ့အလုတ်ကြောင့်နောက်ဘဝဖြစ်လာတော့အဲ့ဒီနောက်ဘဝကိုဇာတိလို့ခေါ်လိုက်တယ်အဲ့နောက်ဘဝဖြစ်လာလို့ဘဝရလာပြီဆိုတော့စားပြီးတော့အမိဝန်းငကကြွကြရကဟဲဟဲဟဲနဲ့ရီးပြီးလာတာချမ်းသာလို့ဟမ်ငိုးလာတာလားဒါဖြင့်ငိုးလာတာဘာကြောင့်တော့အဲ့ဒါပေါ့ဘဝသည်ဖြစ်ခြင်းကြောင့်အိုရသည်နာရသည်သေရသည် โซยิงปูซวยยะดิงูจ้วยยะดิโกซินเยยะดิไส้ซินเยยะดิไส้ณะลองเปี้ยนสวาปูรองเปมันยะยะดิอ๋อดาเรဖြစ်มาล่ะอูล่ะไอ้တော့ตูอาจารย์เนี่ยตูอยู่ตะเสร็จๆสีเสร็จสับไปဖြစ်ล่ะล่ะหมอล่ะอลกาแต่ๆဖြစ်ล่ะล่ะล่ะเออดาโกปฏิสัตตมุปปัตโลขอล่ะตัวเองผิดเด้อสร้าอาจารย์หนองอโจผิดเด้หอกะล่ะไอ้เราอคุเตียนพี่รอผิดตาโกเมียนมาหลุผีไปสิ้นละสิ้นญินพี่ยุตบอปอกตาเลยมั้ยสู้ไม่ตีหลุပေါက်လာအရင်တစ်ခါဖတ်ရတာနဲ့အခုဖတ်ရတာဘယ်လိုနေတော့ဟုတ်ကဲ့လားဂိုင်းနောက်နှစ်ခေါက်ဒီတော့ဒီဘဝမှာဥရတာလဲဆင်းရဲနာရတာလဲဆင်းရဲသိရတာလဲဆင်းရဲဆိုရင်ဟာဆင်းရဲငိုကြွေးရပူဆွေးရဝမ်းနေရဒါတွေလဲဆင်းရဲတွေအဲ့ဒီဆင်းရဲတွေမဖြစ်ချင်ဘာလို့อ่ะဟမ်ယုတ်ခန္ဓာကြီးမှဖြစ်ရင်အဲ့ဒီခန္ဓာကြီးကမအိုဘူးလားမအိုပါဘူးစိတ်ကတော့မအိုဘူးလားမအိုပါဘူးအိုမအိုပြီဆိုရင်တော့မဆင်းရဲဘူးလားမဆင်းရဲပါဘူးရှောင်တွဲလို့ရပါမလားမရပါဘူးဒါဖြင့်အဲ့ဒီဆင်းရဲမရှိအောင်ဘယ်လိုလုပ ဘဝအသည်မဖြစ်ရင်ရုပ်ခန္ဓာနာမ်ခန္ဓာရမလားမရပါဘူးမရရင်ဥရဏာရာဆိုရင်ဘူးဆိုငိုကြွေးတာတွေဖြစ်မလား
ဖြစ်ပါဘ
ူးအဲဒီလိုဆိုလို့ရှိရင်เนาะဒါပဲရှိတယ်ဒါဖြင့်ဘဝအသည်မဖြစ်အောင်ပါလို့ဇာတိခေါ်တဲ့ဘဝအသည်မဖြစ်အောင်ကဘဝကိုဖြစ်စေတဲ့အလုပ်တွေမလုပ်နဲ့ဘောမဟုတ်ဘူးလားဘဝကိုဖြစ်စေတဲ့ကောင်းတဲ့အလုပ်လည်းမလုပ်နဲ့ဘဝကိုဖြစ်စေတဲ့မကောင်းတဲ့အလုပ်လည်းမလုပ်နဲ့အဲ့ဒါလို့လုပ်မိရင်တော့လုပ်တယ်ဆိုတဲ့ကလိုချင်လို့လုပ်တာပဲဟုတ်တယ်မဟုတ်လားအဲ့ဒါကိုမရမနေနိုင်လို့လုပ်တာပဲအဲ့ဒီတော့မလုတ်ဖြစ်အောင်ဆိုရင်တော့မရမနေနိုင်ဘူးဆိုတဲ့စိတ်မဖြစ်အောင်လုပ်ရလိမ့်မရမနေနိုင်ဘူးဆိုတဲ့စိတ်ဟာဆွဲလန်းတာပြောခေါ်တာမဟုတ်လားဟုတ်ကဲ့လားမကြဘူးလားဘယ်လိုများကြားဘူးလို့ဆွဲလန်းတဲ့ဝေဒနာခင်ရဲ့အသေးကြွမ်းလို့သိမှထင်တယ်တဲ့ဝေဒနာဆိုတာဘုန်းကြီးကရှောင်ပြီးတော့ပြောလိုက်တာပါရှေးကတခြင်းလေစွဲလန်းတဲ့တဖေမာခင်ရဲ့အသေးကြွန်းလို့သေမာထင်တယ်လေအဲ့ဒါသူတခြင်းကဟုတ်ကဲ့လားအဲ့ဒါစွဲလန်းပြီဆိုလို့ရှိရင်တော့ရအောင်လို့ရအောင်လုပ်ပြီဆိုရင်တော့ရတာပေါ့ဟုတ်ကဲ့လားအဲ့ဒါရအောင်လုပ်တဲ့ကာမဘဝဆိုတဲ့အလုပ်တွေမလုပ်မိသေးဘူးမစွဲလန်းမှုလို့တယ်မစွဲလာအောင်ကအစရဲကမตายာမတတ်မဲ့ဖို့လိုတာပေါ့မဟုတ်လားตายာတတ်မဲ့မိမယ်ဆိုရင်အဲ့ဒါကိုရက်အောင်ကိုကမရှိမှတ်နိုင်ဘူးဆိုရင်တိုးတိုးမလာဘူးလားတိုးလာပြီဆိုရင်စွဲလာတဲ့အချိန်နေမရောက်ဘူးလားရရောက်ပြီဆိုရင်အဲ့ဒါရအောင်မလုပ်ဘူးလားအေးအဲ့ဒါကြောင့်မစွဲလာတဲ့အချိန်အနေစွဲလာတဲ့အချိန်နေမရောက်ရအောင်အစရဲကကိုตายာတတ်မဲ့တဲ့သဘောမရှိရဘူးဟုတ်တယ်မဟုတ်လားဒါဖြင့်သာယာတတ်မဲ့တဲ့သဘောမရှိအောင်လုပ်လို့ကိုရလားမဲဘယ်လိုလုပ်မသိဟုတ်ပါလားဘယ်လိုလုပ်မလဲနာထောင်နာထောင်လောဘအာယုံမြင်ခိုက်ကြုံအကုန်ရှုရမည်ရှုမှတ်လိုက်ကထိုခဏလောဘမဝင်ပြီလောဘမဝင်ဆွဲလန်းစဉ်ကံပင်မရှိပြီလောဘဖြစ်စရာအာယုန်နဲ့တွေ့တဲ့အခါမှာအဲ့ဒီအာယုန်မြင်မြင်နဲ့မြင်နဲ့တွန့်ရှူလိုက်ကြားရင်ကြားတယ်တွန့်ရှူနိုင်ရင်နိုင်နဲ့တွန့်ရှူအဲ့ဒါလိုရှူလို့ရှိရင်ရှူစိတ်ကတစိတ်တစက်တည်းဖြစ်ပြီးနိုင်သွားပြီဆိုလို့ရှိရင်လောဘဝင်အောင်မလားအဲ့ဒါသာယာတတ်မဲ့မှုဖြစ်အောင်မလားဟဲ့သာယာတတ်မဲ့မှုမဖြစ်အောင်အဲ့ဒီကနေရမယ်မဟုတ်လားအဲ့ဒါသာယာတတ်မဲ့မှုကဘာကြောင့်ဖြစ်တာလဲ။ကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုကြောင့်ဟုတ်လား။ကောင်းတယ်လို့ခံစားလိုက်ပြန်လေ။သဘောကျပြီသာယာတတ်မဲ့မှုဖြစ်တဲ့ပြန်လေ။မကောင်းမှုလို့ခံစားပြန်တယ်လည်းပဲကောင်းတဲ့ဟာလှမ်းပြီးတောင့်တာသာယာတတ်မဲ့ပြန်လေ။ဒီလိုမဟုတ်လား။အဲ့တော့ခံစားမှုကပဓာဏမကြဘူးလား။ဒီတော့မြင်လာလို့မြင်နေမြင်နေလို့တွန့်ရှုမှရင်မြင်တဲ့အရာကောင်းမကောင်းသိအောင်မလားမသိရင်ကောင်းတယ်မကောင်းဘူးခံစားနိုင်အောင်မလားမခံစားနိုင်တော့ဘူးဥပိ္ပခာခေါ်တဲ့မကောင်းမဆိုးခံစားမှုပဲရှိဘူးဟုတ်တယ်မဟုတ်လားအဲဒါလို့ဆိုလို့ရှိရင်ตายာတတ်မဲ့မှုဖြစ်ပါမလားตายာတတ်မဲ့မှုအသေးစားမှမဖြစ်ရင်သူကကြီးထွားအောင်မလားမကြီးထွားရင်ဥပါဒံဆွဲလန်းမှုဖြစ်မလားဆွဲလမ်းမှုမဖြစ်ဘူးဆိုရင်ရအောင်လုပ်တဲ့ကာမဘဝခေါ်တဲ့အလုပ်တွေရှိအောင်မလားအဲအလုပ်မလုပ်ဘူးဆိုရင်နောက်ဘဝအသေးဖြစ်အောင်မလားပြီးရင်သွားပြီပေါ့ဘာတုံးပြီးရင်သွားပြီဆိုတာဟမ်ငြိမ့်ပြီပေါ့မဟုတ်ဘူးလားဘဝအသေးမှမဖြစ်တော့အိုးအောင်မလားနာအောင်မလားသိအောင်မလားအကုန်လုံးဆင်းရဲတယ်မငြိမ်းဘူးလားလူရင်းကအဲ့ဒီတော့ခံစားမှုမထင်ရှားအောင်လို့ ကောင်းတဲ့ခန္ဓာမှုမကောင်းတဲ့ခန္ဓာမှုမဖြစ်အောင်ဘယ်လိုလုပ်ရမလဲရှုမှတ်ရမယ်နိုင်နေအောင်ရှုမှတ်ရမယ်မြင်တာကြားတာနာနာစားတာထိတာကြံတွေးတာမှန်သမျှဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ခံစားမှုမဖြစ်ဘူးမဖြစ်ဘူးဆိုတာကကောင်းခံစားဆုခံစားမဖြစ်ဘူးမကောင်းမဆုခံစားပဲဖြစ်မယ်တခါအဲ့ဒီခံစားမှုလည်းပဲရှုတာကနိုင်နေတယ်ဆိုလို့ရှိရင်ခံစားမှုဖြစ်ဖြစ်ပြီးပြည့်ပြည့်နေတာပဲတွေ့မှာမဟုတ်လားဖြစ်ဖြစ်ပြီးပြည့်ပြည့်နေတဲ့ခံစားမှုကြောင့်တရားတတ်မှတ်မှုဖြစ်အောင်မလားမဖြစ်တော့ဘူးအဲ့ဒီတော့ပဋိစ္စသမုပ္ပါဒ်ဆေယဟအလေရခြင်းနဲ့ချုပ်စက်ကဖြတ်ပါတဲ့အဲ့ဒီချုပ်စက်ကဘယ်ဟာလဲဆိုတော့ခံစားမှုဝေဒနာဘယ်လိုဖြတ်ရမလဲဘုန်းကြီးတို့ယောဂီတွေကတော့သိတယ်ရှုမှတ်ရမယ်ဒါပဲဟုတ်တယ်မဟုတ်လားရှုမရမယ်သိတယ်မလို့ရင်တော့မလို့ဘူးပဲဟုတ်ကဲ့လားမလို့ရင်တော့လဲပေါ့နော်လို့ရင်တော့အဲမလဲဘူးငြိမ့်ပြီဟုတ်ကဲ့လားအဲ့တော့အဲ့ဒီကနေဖြစ်ရမှာဒါတော့ခံစားမှုမရှိအောင်ရှုမရမယ်ဒီခံစားမှုဖြစ်တယ်ဆိုတာအာယတနနဲ့အာယုန်နဲ့တွေ့လို့ဖြစ်တာမဟုတ်လားနှာခေါင်းနဲ့အနတ်နဲ့တွေ့လို့ဖြစ်တာခံစားမှုကမျက်စိနဲ့အဆင်းနဲ့တွေ့လို့ဖြစ်တာနားနဲ့အသံနဲ့တွေ့လို့ဖြစ်တာအဲ့ဒီကအာယတန6ပါးမှာရရတယ်လို့မျက်စိနားနှာခေါင်းအစာရည်တွေပါလာပြီဆိုရင်တော့အာယုန်နဲ့မတွေ့ပဲနေပါဘူးဒီလိုတွေ့မှာပဲဟုတ်ကဲ့လားမတွေ့အောင်လို့နားနဲ့မတွေ့အောင်နားပိတ်ထားလေမရဘူးဟုတ်တယ်မဟုတ်လားအဲ့တော့မတွေ့အောင်တော့လုံးလို့မရဘူးတွေ့မှာပဲအဲတွေ့တဲ့အခါမှာခံစားမှုကောင်းခံစားမှုဆိုးခံစားမှုမဖြစ်အောင်လို့အဲ့ဒါရတယ်ဟုတ်တယ်မဟုတ်လားအဲအဲ့ဒါလို့ကောင်းခံစားဆိုးခံစားမဖြစ်အောင်တော့မြတ်စွာဘုရားကဘယ်လက်နဲ့ပိတ်ထားသတိပဋ္ဌာန်လက်နဲ့ပိတ်ထားတယ်ဟုတ်တယ်မဟုတ်လားအဲဒီတော့အဲ့ဒီအတိုင်းပါဆိုလို့ရှိရင်တော့ခံစားမှုခံစားမှုမရှိတော့ตายာတတ်မဲ့မှုရှိမလားตายာတတ်မဲ့မှုမရှိတော့ဟုတ်ကဲ့လားဆွဲလန်းမှုမရှိတော့ပြုလုံးမှုမရှိဘူးပြုလုံးမှုမရှိတော့ဘဝသည်မဖြစ်တော့ဘူးဘဝသည်မဖြစ်တော့အဲမအိုမနာမသိစိုးရိမ်မပူဆိုင်ကိုကျွေးဆိုတာတွေဘာတခုမှမရှိတော့ဘူးငြိမ်းရောဆင်းရဲအဲ့ဒါကိုပြောတာကိုယ်အနုလုံပဋိလုံကိုဖတ်ဖြည်းဖြည်းအဲအဲ့ဒီမှာလည်းတခုကဒီမြင်တယ်မြင်တယ်ကြားတယ်ကြားတယ်နာနေနာနေစားတယ်စားတယ်ရှုတော့ရှုမှုအားကောင်းလို့ကိုယ်သမားရိညာကလည်းရင့်နေအခါကြတော့မြင်ရတဲ့အရာရဲ့ဖြစ်ပြီးပြက်တာလဲတွေ့တယ်မမြင်တာလဲတွေ့တယ်မြင်တဲ့စိတ်ရဲ့ဖြစ်ပြီးပြက်တာလဲတွေ့တယ်မမြင်တာလဲတွေ့တယ်ဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်အာယုရောစိတ်ရောမမြင်တာဖြစ်တာတွေ့ပြီဆိုရင်အဲ့ဒါအမှန်သီးလားအမှားသီးလားအဲ့ဒီတော့ခံစားမှုကလာအောင်မလားမလာတော့ဘူးခံစားမှုလည်းမရှိတော့ဘူးဒီတော့ဘယ်နေရာမှာဖြစ်ဖြစ်လူရင်းငါမြတ်စွာဘုရားပေးတဲ့လက်နဲ့ကိုပဲသုံးဖို့ပဲဟုတ်တယ်မဟုတ်လား gain မသိအဲ့ဒီအမှန်တိုင်းသိသွားတော့မြင်ရတဲ့အစဉ်လည်းဖြစ်ဖြစ်ပြီးပြည့်နေတာပါလားမြင်စိတ်ကလည်းဖြစ်ဖြစ်ပြီးပြည့်ပြည့်နေတာပါလားသူတို့ကိုရှုပြီးရှုစိတ်ရှုစိတ်ကလည်းဖြစ်ဖြစ်ပြီးပြည့်ပြည့်နေတာပါလားဆိုတာကိုတွေ့တွေ့နေပြီဆိုတဲ့အခါကျတော့အဲ့ဒီအသိဟာဝိဇ္ဇာလားအဝိဇ္ဇာလားအဲ့တော့အဝိဇ္ဇာရှိသေးလားရှိပါဘူးဗျာအဲအဝိဇ္ဇာမရှိလို့မရှိတဲ့အခါကျတော့အဝိဇ္ဇာရှိမှမသိမှပဲလုပ်တယ်ဆိုတဲ့အလုပ်တွေပေါ်အောင်မလားပေါ်ပါဘူးအလုပ်မရှိတော့နောက်ထပ်ဝိညာဉ်လာအောင်မလားဝိညာဉ်မလာရဲ့အဲ့ဒီဝိညာဉ်စိတ်နဲ့နောက်ဆက်ဆက်ဖြစ်တဲ့ရုပ်တည်နံနေဖြစ်အောင်မလားအဲမဖြစ်တော့ဘူးဆိုလို့ရှိရင်တော့ရုပ်တည်နံနေမှဆက်မဖြစ်ရင်အာယတနာပေါ်အောင်မလား မျက်စိပေါ်မလားနားပေါ်မလားမပေါ်တော့ဘူးကဲမပေါ်တော့ဘူးဆိုရင်မျက်စိလည်းမရှိနားလည်းမရှိနှာခေါင်းလည်းမရှိတော့အာယုံနဲ့တွေ့လို့ရအောင်မလားအဲအာယုံနဲ့တွေ့မှမတွေ့ဘူးဆိုတော့ခံစားလို့ရအောင်မလားသွားပြီပေါ့ဟုတ်သလားဘာသွားတာလဲငြိမ့်တာပေါ့ဟုတ်ကဲ့လားအဲ့ဒါပြောတာမသိတာမရှိအောင်ကမြတ်စွာဘုရားပေးတဲ့လက်နဲ့ကိုသုံးရမယ်လက်နဲ့သုံးရင်သိမယ်သိရင်မရှိတာမသိတာမရှိတော့ဘူးဖြုတ်သွားရောကင်းသွားရောငြိမ့်သွားရောမသိတာမရှိရင်တော့သိတာတွေဖြစ်နေတော့မလောက်တော့ဘူးဟုတ်သလားဂိုင်းဆိုပဋိစ္စသမုပ္ပါအခြင်းပတိလုံข้าสู่ตบอปอกต่อไปล่ะอะเจตโดว่าแหละอศีพุทธโกษาจองญีญูย่าล่ะตื้อรตะคอกแท้เนี่ยตีไปเนาะนอก2คอกสู่ทั่วสู่နေပါနေပါအဲ့ဒီမှာကံဆိုတာလေးထဲ့မဆိုနဲ့ဒီအလုတ်ကိုပဲကံလို့ခေါ်တယ်လို့သိစေခြင်းလို့အဲ့ဒါထဲ့ပေးထားတာလက်သေးကွန်းလေးနဲ့သူ့ကိုထဲ့မဆိုနဲ့သူ့ထဲ့ဆိုရင်ဟိုအတိတ်ပဲစိတ်ထဲမှာတိတ်မဖြောင်းပြန်ဆိုဆွဲလန်းမှုကြောင့်ပြီလားအဲကဲနောက်တစ်ခါ အဖြစ်ယင်ဘဝဇသိမ့်ဒုက္ခငြိမ်းအောင်ပဋိစ္စသမုပ္ပါဆေယဟဘယ်လိုအလေရအောင်လုပ်မလဲဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီသမဏ85လားအဲ့ဒီကဆောင်ဖို့လေဘဝဇသိမ့်ဒုက္ခငြိမ်းဆိုတာ၃កောက်ဆိုဟုတ်ပြီလားတော်ပြီလေသဘောပေါက်လား ကဲအဲ့ဒီမှာတို့တို့ပြောရင်ဒီလိုလောက်ရင်ဒီလိုဖြစ်တဲ့နော်အဲ့တော့ဒီလိုမဖြစ်ဘဲဒီဒုက္ခငြိမ်းအောင်ဟောလို့လို့လို့ပြောတာမဟုတ်လားမှန်ပါပါအဲဟောလို့လို့ဆိုတာဘယ်ဟာပြောတာအဲအခုဆောင်မုတ်ကပြောတာဟုတ်ကဲ့လားဒါကြောင့်မြတ်စွာဘုရားမိကြတော်မူတဲ့အတိုင်းမြတ်စွာဘုရားအမှန်တိုင်းဖော်ထုတ်တော်မူတဲ့အတိုင်းဘဝအတဏ္ဏကံအထွေထွေဟာမသိမှုအဝိဇ္ဇာကစပြီးတော့ဖြစ်တာဖြစ်တဲ့အတွေ့အဲ့ဒီမသိမှုကိုသိမှုနဲ့လဲလှယ်ပြီးတော့အစားထွေရအောင်မြင်သမျှကြားသမျှနံသမျှစားသမျှသိသမျှကြံတွေးသမျှအမှန်တိုင်းသိအောင်မပြတ်မလတ်ရှုမှတ်ပွားများကျိုးစားအထောက်ကြခြင်းအပြင်အာယုံရောအာယတနာဘာမပြတ်ဖြစ်ဖြစ်ပြီးပြည့်ပြည့်နေတဲ့သဘောမျှပဲဆိုတော့ဝိပဿနာရဲ့သဘောကိုဉာဏ်နဲ့မှတက်တက်ဝင်ဝင်သိမြင်ကြပြီးတော့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ယဉ်တန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။